အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ဟာဒီတိုက်တန်ဒီမှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာဘက်ကလက်တွေ့မလုပ်နိုင်သေးဘဲဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ဟာအာဆီယံတစ်ခုလုံးရဲ့မြန်မာအပေါ်သဘောထားပြောင်းလဲလာဖို့မဖြစ်နိုင်သေးဘူးလို့တုံ့တက်မှုတွေရှိနေပါတယ်။ကိုဝင်းမင်းကဆက်သွယ်မြင့်မြတ်ထားပါတယ်ရှင်
။ဟုတ်ကဲ့။စင်ကာပူအခြေစိုက် ICS Yusuf Issa ဖွဲ့ကမြန်မာလေးလာရေးအစီအစဉ်ပူတဲ့မြင့်လဲမှုမမိုးသူစာကဒီကြီးစဉ်ထူထောင်မှုကိုအခုလိုရှင်းပြပါတယ
်။ဝန်ကြီးချုပ်ဟွန်ဆန်သွားတာဒီအာဆီယံကိုကိုစားပြုပြီးသွားတာမဟုတ်ဘူးဆိုတာတော့သုံးသပ်လို့ရတယ်။ဘာကြောင့်လဲဆိုတော့သူကအာဆီယံအတွက်သွားတယ်လို့ကြေညာထားခြင်းလုံးဝမရှိပါဘူး။အဲ့ဒီသူရဲ့ခင်ကြီးစဉ်ကိုအခုစိတ်ဝင်စားနေကြတာကတော့လေသူဒီအာဆီယံအလဲကျောက်ဥက္ကဋ္ဌတာဝန်ကိုစယူတဲ့ဒီနှစ်ဦးပိုင်းကာလမှာပေါ့နော်ဒါသူရဲ့ပထမဦးဆုံးခင်ကြီးစဉ်ခြေလှမ်းလေးဖြစ်တယ်နောက်ပြီးတော့မှအာဆီယံအဝန်အဝိုင်းအတွက်ကိုတကယ်ပဲဒီမြန်မာအရေးကိစ္စရဲ့အရေးကြီးတဲ့အနေအထားမှာသွားတဲ့ခင်ကြီးစဉ်ကလည်းမြန်မာနိုင်ငံဖြစ်နေတယ်ဆိုတော့ဒီအချက်ပေါ်မှာမူတည်ပြီးတော့ပေါ့နော်စိတ်ဝင်စားမှုတွေကများနေကြတာပေါ့နော်အခုနေတိုင်းဆိုလို့ရှိရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုဒိုအနေနဲ့အရည်သူ Twitter မှာအကြည့်လင်းသူကြေညာထားပြီးပါပြီ။မစ္စတာဟွန်ဆန်နဲ့တယ်လီဖုန်းနဲ့စကားပြောဆွေးနွေးတဲ့အခါမှာလည်းအာဆီယံရဲ့သဘောထားယက်တီချက်ကိုသူပြန်ပြီးတော့မှဒါအတည်ပြုတဲ့အနေအထားမျိုးတွေလည်းအထင်ရှားဖော်ပြထားပါလေ။အာဆီယံရဲ့ဒီသုံးဖြတ်ထားတဲ့ဒီနိုင်ငံရေးနယ်ပယ်မဟုတ်တော့ပုံပုံကိုဖိတ်ကြားခြင်းဆိုတဲ့အာဆီယံရဲ့မူဝါဒသဘောထားကိုတော့တွေ့ထိပါမဟုတ်တဲ့အကြောင်းကိုမျိုးဖော်ပြထားပါလေ
။ဒီခီးစဉ်ပေါ်ဒီကနေ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်အများစုနဲ့ဖွဲ့ထားတဲ့ CRPH ကပြည်သူ့တော်ကုစားပြုကော်မတီဥက္ကဌဦးအောင်ကျင်းညွတ်ကလည်းအခုလိုဝေဖန်လိုက်ပါတယ
်။ဟွန်ဆန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကအာဆီယံအနေနဲ့ပုံပယ်နေတဲ့နိုင်ငံရဲ့ဝန်ကြီးချုပ်တို့ရောအနေနဲ့လာမယ်ဆိုတဲ့ပုံစံမျိုးတော့လည်းတန်ကြားနေတယ်ပေါ့နော်။ဒါမှမဟုတ်တကယ်တမ်းကြားလိုက်တာကျတော့ဟိုမြန်မာနိုင်ငံမှာတကယ်တော့အာဆီယံကငကူအချက်မှတ်ထားတဲ့အဓိကဟိုထိပ်တီးအစည်းအဝေးတွေမှာတော့အမေအောင်နိုင်ကိုလိုချန်ထားတဲ့အနေဒါမျိုးအတိမတ်ပြုမထားတဲ့အနေဒါမျိုးကနေပြီးတော့ဒီလိုလာတယ်ဆိုတဲ့ကိစ္စရပ်ကိုတော့ပြည်သူလူထုအမြင်ကတော့ဘလို့မှသဘောကျမဲ့နေတာမျိုးမရှိဘူး။နောက်နံပါတ်1အချက်အနေနဲ့အဓိကပါဆိုတော့အာဆီယံရဲ့ငကိုတုံးကသဘောတူခဲ့တဲ့ 5 point consensus ပေါ်တော့သဘောတူကြ၅ခုနဲ့ပတ်သက်ပြီးတော့စစ်တောက်စီဘက်ကဘာမှလိုက်ပြီးတော့ဆောင်ရွက်ထားမရှိသေးဘဲနဲ့အခုလိုလာတယ်ဆိုတဲ့ကိစ္စရပ်ဟာတကယ်တော့ဒီအချိန်ကာလအချင်းလည်းပဲဟိုတင့်တင့်လျော့ပတ်တဲ့အချိန်ကာလမဟုတ်ဘူးလို့တော့မြင်တယ်နောက်တတိယချက်ကဒီလိုအခြေအနေမျိုးကစိတ်ကောင်းကြီးကိုအတိမတ်ပြုပေးတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုအပိထောက်ခံတဲ့ပုံစံမျိုးလို့မြင်စရာဖြစ်နေမယ်ဆိုရင်တော့ဘယ်လိုမှစီဒီရောတဲ့တင့်လျော်တဲ့လက်ခံတယ်လို့တဲ့ခီးစဉ်မဟုတ်ဘူးလို့မြင်
တယ်ဒါပေမဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကကိုကြီးကတော့ဒီခီးစဉ်ကနေလက်စားဖွင့်နိုင်ဖို့တုံ့ပြန်ရစမျှော်လင့်နိုင်တယ်လို့တုံ့ပြန်လိုက်ပါတယ
်ဟုတ်ကဲ့ဒီနောက်ကတော့အာဆီယံရဲ့အကြောင်းဝင်မှုကိုဟိုနိုင်ငံတကာကပါပံ့ပိုးကူညီနေတာဆိုတော့ဟိုတကယ်လို့သာသူရဲ့သံရင်းတမန်ပြင်းပေါ့နော်သူရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီနာလည်မှုဘူဒ္ဓတာပေါ်မှာမူတည်ပြီးတော့အတုံးချနိုင်မယ်ဆိုရင်အဲတုံးပြရရလက်ထွက်နိုင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်ဟိုတစ်ဖက်ကတော့ဟိုသူကိုယ်တိုင်လည်းသူ့နိုင်ငံရဲ့နိုင်ငံရေးအခြေအနေရလာပြောကြလို့ဆိုရင်ဒီအာဏာရှင်စနစ်ထဲမှာဟိုဖြတ်တန်းခဲ့တဲ့သူဖြစ်တော့အာဏာရှင်ရဲ့သဘောတဘာဝလည်းတည်တယ်နောက်တစ်ခုကတော့အာဆီယံနဲ့နောက်ပိုင်းနိုင်ငံတကာနိုင်ငံရေးထဲမှာလည်းသူလည်းနှစ်ချေပေါ့နော်ကျင့်ကြံလာတဲ့သူဖြစ်တဲ့အတွက်ကြောင့်ဟိုလူပုဂ္ဂိုလ်ရာသူ့ကိုတိုက်တာမတိုက်တာရှိတယ်ဆိုပေမဲ့သူသာတိတိယောလုံနိုင်တယ်ဆိုရင်အတုံးတရားတော့ရလာထွက်နိုင်တယ်လို့ကျွန်တော်ပြောခဲ့ပါဥပမာအချင်းအချင်းသားတွေလွတ်တဲ့ကိစ္စလို့ဟာမိတာပေါ့ဖြစ်လာနိုင်တယ်နောက်တစ်ဆင့်ကတော့ဒီတဲ့တစ်ဆင့်တက်ပြီးတော့နိုင်ငံရေးဖြည့်ရှင်းမှုရလာတစ်ခုခုကိုဥတည်တဲ့အဆင့်ကတော့ဒီတစ်ခေါက်ထင်းနဲ့တော့မဖြစ်နိုင်ဘူးပေါ့နော်နည်းနည်းဟိုအချင်းယူပြီးတော့ဒီတဲ့ပုံပြီးအမှုစိတ်တဲ့တွေ့ဆုံမှုတွေလုပ်ဖို့လိုမယ်လို့မြင်ပါတယ
်ဒါအပြင်SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွင်မှဦးဆိုင်လေးကလည်းအခုလိုချင်းချင်းတုံ့ပြန်ပြပါတယ်
။စိတ်ဟိုးတော်တွေအကုန်လုံးကိုတွေ့ဆုံမှုလိုအပ်တယ်။နောက်ဒေါ်စန်းစုကြည်ကိုတော့မဖြစ်မနေသူတွေ့မှလည်းဒီလက္ခဏာတချို့တော့ကူသူဖြည့်ရှင်းနိုင်လိမ့်မယ်လို့မြင်တယ်။အဲဒီကနေစပြီးလမ်းစဖောက်ဝင်တော့လည်းအကောင်းဘကဦးတည်နိုင်တယ်။အဲ့လိုမဟုတ်ဘဲနဲ့ဟိုဗိုလ်ချုပ်မင်းကြီးမင်းအောင်လည်းအစရှိတဲ့သက္ကသအဖွဲ့နဲ့ပဲတွေ့ဆုံကြည့်ကြံသွားမယ်ဆိုရင်တော့အခုမီဒီယာမှာပွားထားနေတယ်လို့ပေါ့လူမှုအဖွဲ့စည်းတွေဒီအကန့်ကွက်မှုတွေမကဘူးတခြားသောနိုင်ငံရေးအတိုင်းဝိုင်းနဲ့ EU အတိုင်းဝိုင်းကလည်းသူ့အပေါ်ပဲလုံးဝပြောင်းလဲချက်ထားစရာမရှိဘူးလို့ပဲပြောပါတယ်အင်ဒိုနီးရှားသမ္မတကိုယ်တိုင်သူ့ကိုကြိုတင်ပြီးတော့မှအတိပေးနေတာကြီးအတိပေးနေရရှိတယ်လေဒါတရိပ်တဘာဝချင်းတူတဲ့လူချင်းချင်းပေါင်းမိသွားမှကိုအာဆီယံဘက်ကလည်းပဲကြိုတင်ပြီးတော့မှပူပန်တဲ့သဘောလို့ဒီလိုပဲတွေ့ပါတယ်ကြာ
တကယ်တော့မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဘက်ကအကောင်အထည်မဖော်ခဲ့တာကြောင့်စစ်ကောင်စီခေါင်းဆောင်တဲ့အဖွဲ့ဝင်တွေကိုအာဆီယံဘက်ကထိတိဆွေးနွေးပွဲတွေခွင့်ပြုချက်မပေးခဲ့ချိန်မှာအခုအာဆီယံဥက္ကဋ္ဌအနေနဲ့တရားတွေကိုကြောင်းကျင်ရင်တော့အခုလိုသွားခွင့်ရှိနေမယ်အားလုံးရဲ့ဆုံးဖြတ်ချက်လိုတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်။